တော်ဆိုရာသမာဝဆက်တစ်မျိုးပဲလို့ပညာရှင်တွေကပြောလို့ရှိပါတယ်။ခုလိုမိုးရသည်မှာတောတွေဟာခုခံသဘောနဲ့မိုးရေကိုမြေသားပေါ်တည့်ရမရောက်စေတဲ့အတွက်မိုးရေတွေမြေသားကိုမတိုက်စားတဲ့အပြင်သစ်ပင်ပင်ကြီးတွေမှာစုပုံနေတဲ့သူရဲ့ဆွေးတွေပေါ်မိုးရေကျရောက်ပါတယ်။သူရဲ့ဆွေးတွေဟာရေကိုဆုပ်ယူပြီးမြေကြီးထဲစိတ်ဝင်သွားစေတဲ့အခါတနည်းအားဖြင့်အဲ့ဒီရေတွေဟာစိတ်ရင်စမ်းရင်ချောင်းငယ်တွေဖြစ်လာတာမို့သဘာဝဆက်တမျိုးလို့ပြောကြတာပါ။ရှင်မြမမင်းတွေလက်ထက်မှာခုခေတ်လိုမြမပြည်အလဲပိုင်းမှာနန်းဆိုင်ကြပြီးလက်သမားတွေဆိုတာကလည်းဝမ်းစာနဲ့ပူရှံစပါးစက်ယုံနဲ့နီးနိုင်ကြပေမဲ့မြမနိုင်ငံအလဲပိုင်းဆိုတာမိုးနေတဲ့ရဝင်းဒေသမှုရှင်မင်းတွေဟာရေသွဲစိုက်ပျိုးရေးစနစ်တည်ထွင်ခဲ့ပါတယ်။ရှင်မြမမင်းတွေလက်ထက်ကပညာရှင်တွေဟာဆော်ဘေးဆိုတဲ့ညီတိုင်းပညာရဘဲ၍ဘဲမြကျွမ်းကျင်ပိုင်နိုင်နေဆိုတာပကန်းနဲ့မြောက်ဦးကဖရားပထိုးဇေဒီတွေမန္တလေးနမ်းမြို့ရရွှေတဂုံဇေဒီစတာတွေကတသိထူထားပါတယ်။ဆမင်းတာတမန်တွေကိုစနစ်တကျလုပ်ခဲ့ခြင်းမှာလိုသလောက်ပဲလုပ်ကင်ခဲ့တာပါ။ကျော်ပရောင်းမြို့နယ်ကကျက်မောက်တောင်ဆယ်ကြီးစောက်ဖို့နိုင်ငံခြားသားပညာရှင်တွေဟာခုနှစ်နှစ်လောက်အချိန်ယူလေ့လာတိုင်းတာတွက်ချက်ပြီးမှဆောက်ခဲ့ကြပါတယ်။မြေသားနမူနာယူတာမိုးရီမှာတောင်ကျချောင်းတွေရဲ့ရေအားစရာတွေကိုနှစ်နဲ့ချီတွက်ချက်ပြီးမှဒီဆက်ခဲ့ပါလေရှီလေးလုံးအေးတော်ဘုံကြီးနောက်ပိုင်းရောက်မှတလ10-30ပြီးဆောက်ရမယ်လို့ညွှန်ကြားချက်အရဆယ်ရီတလုံးပြီးတလုံးပေါ်လာတာပဲလို့ဆက်ဖွင့်ပွဲတွေတက်သတင်းယူတဲ့ကွက်လွန်သူသတင်းတောက်တူးကပြောပြပါတယ်ပချင်းပြင်းနဲ့ရှမ်းပြင်းနဲ့စကိုင်းတိုင်းမှာရေရီကြီးဆယ်ရီရေကျော်ရေဖောက်ထုတ်တဲ့သတင်းတွေကြောင့်မြန်မာနိုင်ငံမှာလုံးလုံးစဲ7ခုတိဆောက်ထားပြီးပြီလဲဆိုတာသိရအောင်အရင်ကလည်းကြည်ထားတည်ထားမှုတဲ့လေယာဉ်စိုက်ပျိုးရေးနဲ့စစ်မြောင်းဦးစီးဌာနအင်တာနက်ဝက်ဆန်မျက်နှာကိုရှာကြည့်တဲ့အခါပျောက်နေပါလေ။ဝီကီပီးဒီးယားစာမျက်နှာကတော့စေပေါင်း200လောက်ရှိတယ်လို့ဖော်ပြထားပြီးဇော်ကြီးမြစ်ကမ်းမှာတရှိတဲ့ကျောက်ဆယ်သားဗိုလ်ချုပ်မှုကြီးတန်းရွှေဟာသူ့ကိုယ်သူအနှောရထားမင်းဝင်စားတယ်လို့ယုံကြည်တယ်ဆိုတဲ့ကောလာဟလရေရှိတဲ့အကြောင်းအနှောရထားမင်းလက်ထက်မှာဆယ်ရေရေသွဲမြောင်းနေတိဆောက်တဲ့အကြောင်းသူတို့ဖြစ်ဇော်ကြီးမြစ်တလျှောက်ဆောက်တဲ့အကြောင်းဗိုလ်ချုပ်မှူးကြီးသန်းရွှေဟာလည်းဆယ်ရီတိဆောက်ဖို့ဆရာထက်တဲ့အကြောင်းရေးထားပါတယ်။ပြောရမယ်ဆိုပြပရင်းနှီးမြှုပ်နှံမှုတွေတနည်းတစ်ပိုးနဲ့တိဆောက်မဲ့ ARI မြစ်စုံရေကာတာပဲဖြစ်ဖြစ်တန်လွင်မြစ်ကြောင်းတလျှောက်ကရေကာတာတွေပဲဖြစ်ဖြစ်ဒီစီမံကိန်းတွေဟာဗိုလ်ချုပ်မှူးကြီးသန်းရွှေလက်ထက်မှာတည်တည်ခဲ့တာပါ။ဒီလိုဆယ်ရီရေကာတာတွေတိဆောက်မယ်ဆိုရင်ရွှေတူးသူတွေနဲ့ရေမြုပ် area ကသစ်တွေခုတ်မယ်ဆိုပြီးရေမြုပ် area မှာမပါတဲ့တက်တွေပါခုတ်တဲ့သူတွေအရင်ရောက်လာပါတယ်။မြန်မာနိုင်ငံကမြစ်တွေချောင်းနေဟာရှည်ပါကျဉ်နှိုင်းပြီးစကိုင်းတိုင်းကောလီမြို့နယ်ဟာရှည်ရင်းထွက်တဲ့ဒေသဖြစ်ပါတယ်။စကိုင်းတိုင်းရေကြီးရတဲ့အထက်ကောလီမြို့နယ်လည်းမလွတ်ဖဲအောက်ရေထောက်တာအပြင်ရှည်လုံငန်းကျောက်လည်းရေကြီးရတယ်လို့ပြောလာသူကစကိုင်းတိုင်းကလုပ်ငန်းရှင်တူဖြစ်တဲ့ဦးငိမ့်စောတမ်းမဲဖြစ်ပါတယ်။
ကောလင်းမကကြီးရတဲ့အချက်ကတော့ရွှေပြလုံချင်ရလုံကြတဲ့ရွှေပြပနာပဲရွှေတူးတဲ့မြေတွေကရေတိလမ်းကြောင်းတွေကိုပိတ်တယ်ကောလင်းမှာထင်းတယ်လို့ရွှေတူးကြတာဟုတ်တအိမ်ကဘယ်ဟိုးလေးသေးလောက်ရှိတယ်ဦးထဲမှာကြွားမှာတော့ကလေသူတို့ရွှေကျင်တဲ့ခါရွှေပါတဲ့မြေကိုမှကော်ယူလိုက်တာပဲမြေကြီးကကြိုက်တဲ့နေရာပုံတာပဲကောလင်းရေကြီးတဲ့အထက်မှာအဲ့ဒီချက်လည်းပါလိမ့်မယ်အောက်ရေထောက်တယ်ဆိုတာလည်းအောက်ကရေတောက်ထားတော့ရေမစည်းလို့ပေါ့နော
်ကောလင်းမြို့အထက်မှာဝမ်းတုံမြို့ရှိပြီးအဲ့ဒီအထက်မှာမှဒေါင်းမြူတမန်ရှိပါတယ်ကောလင်းမြို့နယ်မှာမြင့်ရဲလို့မရှိပဲချောင်းတွေပဲများပြီးမြောက်ကတောင်ကိုအရှိန်နဲ့ကျလာတဲ့ရေကိုကြားတနည်းအားမှအရှိန်နောက်ဖြတ်စည်းတဲ့ချောင်းရေကထောက်လိုက်တာကိုအောက်ရေထောက်တဲ့ဆိုပြီးရှင်းပြသူကတော့ကောလင်းမြို့နယ်မင်းကုန်းရွာကဦးထွန်းကြီးပဲဖြစ်ပါတယ
်အောက်ရေထောက်လာတာအထက်ကရေကျများပြီးတော့မှထောက်လာတာတဖြည်းဖြည်းနဲ့တက်လာတာအထက်ကကျလာတဲ့ခေါ်ပင်တို့ရှည်လန်တို့ဟုတ်ကဲ့ရှိပဲဆိုလို့ရှိရင်စင်းလင်းချောင်းတို့ချောင်းရည်တွေကဆုံပြီးတော့မှကျလာရတာပောက်ကုန်မရှိပဲနဲ့အထက်ပဲလန်တက်လာရတော့တာ
စကိုင်းတိုင်းကဒေသခံတွေရောအရက်ဖက်လူမှုအဖွဲ့အစည်းတွေကရောသဘာဝပတ်ဝန်းကျင်ထင်းသိင်းရေးသမားတွေကပါအထူးစိုးရိမ်နေတာကရှေဘူခရင်ကကျွန်းလှတစ်မျိုးလုံးဖယ်ပေးလိုက်ရပြီးမြို့နေရာကရေအောက်ရောက်သွားတဲ့သဖန်းစိတ်ဆဲအရေးပါပဲဒါကိုဦးငိမ့်စောတန်းက
တပန်းစိတ်တို့ဘာလို့ကတော့943.3565လောက်တည်းအောင်ပုံမှန်လောင်နေကြပဲဘာမှတော့မဖြစ်ဘူးပေါ့နော်ဒါပေမဲ့ဆယ်ရီကကျိုးရင်ဘာလုပ်မယ်ဆိုတဲ့ကြီးရဲ့ဆက်လက်ရှိရမှာမဖြစ်ပါဘူးအင်ဂျင်နီယာတယောက်ကပြောဦးတာတော့ အဲကြောင့်တော့ချပေးတယ်ဆိုတော့တို့ကအမှန်တကယ်4000ရအဲ4000ကိုအလုံးလုံးတဲ့သူရဲ့ကြီးကျက်တဲ့လူရဲ့ခွဲယူရတာပေါ့နော်တို့လည်းတို့ရတဲ့ပတ်စံတွေတော့အကောင်းဆုံးလုပ်တယ်လို့တို့တော့ပြောကြတာပေါ့အမှန်မဖြစ်ဘူးပေါ့နော်ငါတို့လောက်တာဒီသူမထိခိုက်ဘူးဆိုတဲ့အနေနဲ့တို့4ဘေးလွတ်တယ်5ဘေးလွတ်တယ်ပြောနေတာပေါ့အခုရည်ကြီးတဲ့ပြဿနာနဲ့ဆယ်ဘဝနေရည်ကြိုကြတယ်ဂျီဘူးလို့ရမထွက်နိုင်လို့ဆယ်ဘဝရှန်ကြတယ်ရည်ကြီးတဲ့ဆိုဒီပထမစိတ်ဆယ်ရဲ့ဒုတွေကကြီးပဲပထမစိတ်ဆယ်ကကျိုးခဲ့ရင်တော့အဲဒီရေးလေဘာမှလုံးလုံးနိုင်မှာလည်းမဟုတ်ဘူးတမန်ကြီးဆယ်ယောက်ရှိရပြီအကုန်ဂိမ်းပဲကျွန်တော်တို့တောင်ပြောတဲ့စကားချင်းရတဲ့ဖရားကလေးဆိုတော့အမြင့်ဆုံးကတက်နေလိုက်ကြတော့ဆိုတာပဲရှိတယ်မှာဘာမှတက်နိုင်မှာမဟုတ
်ဘူးမိုးရုံနေပါတိထတိညာစိုက်ပြိုးနိုင်အောင်ရေးပေးဖို့နဲ့ရေအားလက်စပါထုတ်လို့မဲ့ရွေချက်နဲ့တမန်စိတ်ဆယ်တိဆောက်ခဲ့တာပါမူးမြဝါစီမံကိန်းကိုအီတလီနိုင်ငံကအတိုင်းပင်ခံအင်ဂျင်နီယာအဖွဲ့ဖြစ်တဲ့ဒီတကွန်ဆောလ်က1966ခုနှစ်က1969ခုနှစ်ထိကွင်းစင်တိုင်းတာပုံစံထုတ်ခဲ့ပြီးတဖန်းစိတ်ဆယ်ကို2000ခုနှစ်မှာအပိသတ်တိဆောက်ခဲ့ပါတယ်ရှင်